မီရောသာရောတန်ရှင်သောဝိညာဉ်တော်ဤနာမတော်များနှင့်အာမင်။ခြေလာစွာသောညီကိုမောင်နှမပေါင်းတို့ဧပြီလ၁ရက်နေ့ဗုဒ္ဓဟူးနေ့အတွက်စင်စာထောက်ရှုကိုကြံချက်အနေနဲ့ကတော့တာယောဟန်ခန်းကြီး၈ခန်းငယ်31ကနေ49ဖြစ်တဲ့တမာတရားသည်တင်တို့ကိုလွတ်လပ်စေလိမ့်မည်ဆိုတဲ့အကြောင်းဖြစ်ပါတယ်။သောကသခင်ယေရှုသည်မိမိကိုယုံကြည်လာကြသောဂျူးလူမျိုးတို့အားမိတ်တော်မူသည်မှာတင်တို့သည်ငါ၏စကားအတိုင်းလိုက်နာကြလျင်တင်တို့သည်ငါ၏တပြည့်အမှန်ဖြစ်ကြသည်တင်တို့သည်တမန်တရားကိုလည်းသိကြသဖြင့်ထိုတမန်တရားသည်တင်တို့ကိုလွတ်လပ်စေလိမ့်မည်ဟုဆို၏ထိုသူတို့ကလည်းကျွန်ုပ်တို့သည်အာဗရာဟံ၏သားမြေးများဖြစ်ကြပါ၏ကျွန်ုပ်တို့သည်မြည်သည့်ခါကမျှသူတို့ဘာ၏ကြုံမဖြစ်ခဲ့ဘူးပါဘယ်ကြောင့်သင်တို့သည်လွတ်လပ်မှုကိုရကြလိမ့်မည်ဟုသင်ဆိုသည်ပါသနည်းဟုသခင်ဇူးကိုပြန်မေးလေသခင်ဇူးကသူတို့အားပြန်ပြောတော်မူသည်မှာသင်တို့ဟာဧကံမှန်ဆိုသည်ကအပြစ်ကျူးလွန်သောသူတိုင်းအပြစ်ကျေကျွန်ဖြစ်ကျွန်အစေခံသည်အိမ်တွင်အစဉ်နေထိုင်သည်မဟုတ်သားဖြစ်သူမူကားအစဉ်မြဲနေထိုင်၏တို့ဖြစ်၍သားတော်သည်သင်တို့ကိုဖြေလွတ်လျင်သင်တို့သည်ဧကံအမှန်လွတ်ကြလိမ့်မည်သင်တို့သည်အာဗြဟံ၏သားမြေများဖြစ်ကြောင်းကိုငါသိသို့သောသင်တို့သည်ငါ၏စကားကိုလက်မခံနိုင်သောကြောင့်ငါကိုတရံရှာကြံကြ၏ငါသည်ခမည်းတော်၏မျက်မှောက်တွင်မြင်ခဲ့သောအရာကိုပြောဆို၏သင်တို့သည်လည်းသင်တို့ဖတ်ထံမှကြားသမျှတို့ကိုပြုကြ၏ဟုမိန့်တော်မူ၏သူတို့ကလည်းအာဗြဟံသည်ကျွန်ုပ်တို့၏အဖဖြစ်သည်ဟုဆိုကြ၏သခင်ဇုကသင်တို့သည်အာဗြဟံ၏သားသမီးများဖြစ်ကြပါမူအာဗြဟံပြုသည်ကဲ့သို့ပြုသည့်အတိုင်းသင်တို့ပြုကြလိမ့်မည်သို့သောယခုမူကားဖျားသခင်ထံတော်မှကြားခဲ့ရသမျှကိုသင်တို့ဟာဟောပြောတော်သူဖြစ်သောငါကိုတရံသင်တို့ကြံစီနေကြ၏အာဗြဟံကဤကဲ့သို့မပြုခြင်းကဲ့သင်တို့သည်သင်တို့ဤအဖပြုသည်ကဲ့သို့ပြုကြ၏ဟုမိန့်တော်မူ၏ထိုသူတို့ကကျွန်ုပ်တို့သည်တရားမဝင်ပေါင်းသင်ဆက်ဆံခြင်းမှမွေးဖွားလာသူများမဟုတ်ကျွန်ုပ်တို့တွင်ဖျားသခင်သည်ဟုသောအဖတပါးသည်သာရှိဟုဆိုကြ၏သခင်ဇုကဖျားသခင်သည်သင်တို့၏အဖဖြစ်လျင်သင်တို့သည်ငါကိုချစ်ကြလိမ့်မည်အကြောင်းမူကားငါသည်ဖျားသခင်ထံမှဖြစ်ပေါ်လာ၍ရောက်လာခဲ့၏ငါသည်မိမိအလိုဆန္ဒလျောက်လာခဲ့သည်မဟုတ်ကိုရောသည်ငါကိုစေလွတ်တော်မူ၏ဤသည်ကားယေရှုသခင်မွန်မြတ်သောဧဝံဂေလိတရားတော်ပြီသည်ချစ်လာစွာသောမိကိုမွန်နမပေါင်းတို့ခရစ်ချန်သာကိုထောက်ရှုတဲ့အခါကျတော့ဘာတွေ့ရသလဲဆိုတော့စကားနဲ့တက်တည်ခံခြင်းထက်အလုံးနဲ့တက်တည်ပြခြင်းတက်တည်ခံခြင်းကပိုအရေးကြီးပါတယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့တွေ့ရပါတယ်သမာတေဥခန်းကြီး9ခန်းငယ်27မှာဘယ်လိုရေးထားတယ်လဲဆိုတော့ငါကိုသခင်သခင်ဟုခေါ်သူတိုင်းကောင်းဝင်နိုင်ငံတော်သို့ဝင်ရလိမ့်မည်မဟုတ်ကောင်းဝင်ဘုံ၌ရှိတော်မူသောငါခမည်းတော်၏အလိုတော်ကိုဆောင်ရွက်တော်သူသာလျှင်ဝင်ရလိမ့်မည်အဲ့ဒါခုနပြောတဲ့ချက်ပေါ့လေပစနဲ့ပဲပြောယုံနဲ့တော့မပြီးဘူးတကယ်လက်တွေ့ကျင့်ကြံအားထုတ်မှုပြုကြရမှာဖြစ်တယ်ငါ့ကိုသခင်သခင်ဟုခေါ်တဲ့သူတွေအားလုံးကောင်းကင်နိုင်ငံဝင်ရမှာမဟုတ်ဘူးတကယ်ကောင်းကင်နိုင်ငံဝင်ရမယ့်ပုဂ္ဂိုလ်တွေကဘယ်သူလဲဆိုတော့ကသူရောဖျားရဲ့အလိုတော်ကိုဆောင်ရွက်တော်သူသားလင်ဝင်ရမယ်ဒီတော့ကဖျားသခင်ရဲ့အလိုတော်ဒီပါလဲဆိုတာဖျားသခင်ပေးထားတဲ့ပေးတော်ကြံစနိုင်တဲ့အသည့်ကျွန်တော်တို့မှရှိတဲ့အခါကျတော့ဖျားသခင်ရဲ့အလိုတော်ဆိုတာပါလဲဆိုတော့ကျွန်တော်အားလုံးသိပါကျွန်တော်တို့ဘာပဲပြောပြောဘာပဲလုပ်လုပ်ဖျားရဲ့အလိုတော်နဲ့ကိုက်ညီပါမလားဒီကိစ္စမှာဖျားကကြိုက်ပါမလားပေါ့ဖျားသခင်အနေနဲ့ तू ကြိုက်ပါမလားငါဒီစကားကိုပြောရင်ဒီအလုပ်ကိုလုပ်ရင်ဒီလိုဆက်ဆံရင်ဒီလိုနေထိုင်ရင်ဆိုရာလေးတွေပေတန်းနဲ့မြဲတမ်းချိန်ကြိုက်ပြီးတလှမ်းချင်းကိုကျွန်တော်တို့ပွားနေကြရမှာဖြစ်ပါတယ်။နောက်တော့လည်းပဲ သမာဓိဥက္ကံကြီးခုနှစ်ခန်းငယ်22မှာဘာတွေ့ရပြန်တယ်လဲဆိုတော့တရားစီရင်သောနေ့ရက်ရောက်သောအခါများစွာသောသူတို့ကငါအားသခင်ကျွန်ုပ်တို့သည်ကိုရိုးနာမတော်၌ဟောပြောခဲ့ကြပါပြီကိုရိုးနာမတော်၌နတ်ဆိုးများကိုနှင်ထုတ်ခဲ့ကြပါပြီကိုရိုးနာမတော်များ၌များစွာသောတကူးကိုပြခဲ့ကြသည်မဟုတ်ပါလောဟုမေးလျှောက်ကြလိမ့်မည်အခန်းငယ်20မှာထိုအခါငါကသခင်စုကပေါ့လေသင်တို့ကိုလုံးငါလုံးဝမသိမတရားသောမှုတို့ကိုပြုသောသူတို့ငါထံမှထွက်ခွာသွားကြလောဟူ၍သူတို့အားအတိလင်ပြောလိမ့်မည်ဒါသမ္မာတေဝရဲ့အခန်းကြီး9အခန်းငယ်22နဲ့23မှာပြောတယ်ဆိုတော့အလုံးအတွက်လည်းပဲရှင်းမှာပါကိုရောရဲ့နာမတော်နဲ့ဟောပြောပင်ဟောပြောညားတော်လည်းပဲကိုယ်ရဲ့နာမတော်နဲ့နတ်ဆိုးများကိုနင်ထုတ်နိုင်တဲ့သူဖြစ်ပင်ဖြစ်냐တော့လည်းပဲကိုယ်ရဲ့နာမတော်၌တကူတွေကိုပြနိုင်တော့သူဖြစ်ပင်ဖြစ်냐တော့လည်းပဲဒီလိုလည်းပဲငရေတဲ့ရောက်နိုင်တာပဲ။ဘာဖြစ်လို့လဲ။ဒီမှာပစနဲ့တကက်ပြင်းစင်မှာအားပြော့လို့ရှင်။သခင်ရဲ့နာမတော်နဲ့တော့အာလုံးဖြစ်မြောက်ကောင်းဖြစ်မြောက်နိုင်တယ်ပေါ့။အဲ့ဒါလို့ဖြစ်မြောက်နိုင်လို့အာဒီသူဟာသူကုသလိုက်ရင်အာလုံးပျောက်တာပဲ။သူဟောပြောလိုက်ရင်အလုံးပြောင်းလဲတာပဲသူနင်ထုတ်လိုက်ရင်အလုံးနဲ့ဆိုထွက်ပြေးတာပဲဆိုပေမဲ့လို့အဲ့ဒါလို့လွတ်နိုင်တဲ့ပုဂ္ဂိုလ်ဟာလည်းပဲကောင်းရင်မရောက်ဖဲနဲ့ငရေရောက်နိုင်တာပဲပါကြောင့်လေသူကိုယ်တိုင်ကကောသူကိုယ်တိုင်ကဘလောက်ကျင့်တယ်လဲသူကိုယ်တိုင်ကဖျားသခင်အလိုတော်အတိုင်းကိုမိမိရဲ့တက်တာကိုရှင်သန်ရလားသာ ਉਹ သခင်ခေါ်တဲ့သူတိုင်ကောင်းရင်နိုင်ငံကိုမရောက်ဘူးတဲ့အဲ့ဒီမိတော်ဖျားရဲ့အလိုတော်ကိုဆောင်ရွက်တော်သူတည်တာလင်ရောက်မယ်လို့ပြောပါဒါကနေ့ကျမ်းစာနဲ့ဆက်နွယ်ပြီးတော့နောက်ပြောတာပါသူဆက်လက်ပြီးဒုတိယတစ်ချက်အနေနဲ့ကတန်ယောဟန်ခန်းကြီး8ခန်းငယ်30တိခုနကဖတ်သွားတဲ့ကျမ်းစာမှာတင်တို့သည်ငါ၏စကားအတိုင်းလိုက်နာကြလျင်တင်တို့သည်ငါ၏တပြည့်အမှန်ဖြစ်ကြလိမ့်မည်အရာအဓိကအရေးကြီးပါတယ်သခင်ယေရှုရဲ့စကားအတိုင်းကိုအသက်ရှင်ဖို့သခင်ယေရှုရဲ့နှုတ်ကပတ်တော်မှာကြားသည့်အတိုင်းကိုအသက်ရှင်ဖို့ဖြစ်တယ်ဒီဘက်ကြောင့်အဲ့ဒါလိုအနေထားကိုရောက်ရှိဖို့ဟာသခင်ယေရှုရဲ့နှုတ်ကပတ်တော်သခင်ယေရှုရဲ့စကားကိုအမြဲတမ်းဖတ်ရှုလေ့လာထောက်ရှုပြီးတဲ့နောက်အကောင့်ထဲပေါ်ရဲ့အကျင့်ကိုလုပ်ရမယ်နော်ဒါအရေးကြီးပါတယ်နောက်တစ်ခုကဘာလဲဆိုတော့တန်ယောဟန်ခန်းကြီး8ခန်းငယ်32မှာခုနပြောထားတယ်သင်တို့သည်တမန်တရားကိုလည်းသိကြသဖြင့်ထိုတမန်တရားသည်သင်တို့ကိုစွတ်လှစေလိမ့်မည်တမာတရားသည်သင်တို့ကိုစွတ်လှစေလိမ့်မည် The truth will set you free ပေါ့လေစွတ်ကတမာတရားသည်တမာတမမှန်ကန်စွာပေါ့လေမှန်ကန်စွာအသက်ရှင်ခြင်းမှန်ကန်သောစကားကိုဆိုခြင်းမှန်ကန်သောအလုပ်ကိုလုပ်ခြင်းမှန်ကန်သောအသက်တာကိုရှင်သန်ခြင်းအဲ့ဒါဆိုလို့ရှိရင်စွတ်လှခြင်းလွတ်မြောက်ခြင်းကိုရရှိမယ်ဆိုတော့ပြောတာစွတ်မှန်ကန်ခြင်းဆိုတာဘာလဲကျွန်တော်တို့ philosophy မှာကျွန်တော်တို့သင်ခဲ့ရတဲ့စကားလေးတခွန်းရှိတယ်The truth is conformity between the reality and the object တို့ပြောတာအမှန်တရားဆိုတာဖြစ်တင်တာနဲ့ဖြစ်နေတာနဲ့ညီမျှချင်းဆွဲလို့ရဒါအမှန်တရားလူဆိုလို့ရှင်လူတယောက်ရဲ့အတ္တကိုဘယ်လိုရှင်သန်တင်တယ်လဲဆိုတာကိုဒီလူကအဲ့ဒီတိုင်းရှင်သန်တာလူပိတတ်တယ်ပေါ့ယဟန်ပိတတ်ရဲ့လားလူပိတတ်ရဲ့လားခရိယန်ပိတတ်ရဲ့လားဆက်လို့ဖြင့်ချိန်ကိုက်စရာပေးတံတွေရှိတယ်ခရိယန်ဆိုလို့ရှင်ဘယ်လိုရှင်သန်ရမလဲယံဖုန်းကြီးဆိုဘယ်လိုတက်တာကိုရှင်တန်ရမလဲလူဆိုလို့ရှင်ဘယ်လိုတက်တာကိုရှင်အဲ့ဒါလိုညီမျှချင်းမိမိရရှိထားတဲ့ဘဝနဲ့မိမိရှင်တန်တဲ့တော့တက်တာနဲ့ညီမျှချင်းဆွဲယူနိုင်မှသာလင်ဒါတမန်တရားမှန်ကန်သောတက်တာကိုရှင်တန်ခြင်းဖြစ်ပါတယ်လို့ဒါအလုံးနားလည်းသဘောပေါက်ကြမယ်လို့ယုံကြည်ပါတယ်ဆက်လက်၍လည်းပဲစဉ်းစားထောက်ရှုဖို့အတွက်အလုံးကိုလည်းပဲတိုက်တွန်းချင်ပါတယ်နောက်တတိယချက်အနေနဲ့ကတော့တန်ယောဟန်ခန်းကြီး8ခန်းငယ်39နဲ့40ပေါ့လေသူတို့ကလည်းအဘအာဗြံသည်ကျွန်ုပ်တို့၏အဖဖြစ်သည်ဟုဆိုကြ၏သခင်ယေရှုကသင်တို့သည်အဖအာဗြံ၏သားသမီးများဖြစ်ပါမူအာဗြံပြုခဲ့သည့်အတိုင်းသင်တို့သည်ပြုကြလိမ့်မည်သို့သောယခုမူကားဖျားသခင်ထံတော်မှကြားခဲ့သမျှကိုသင်တို့အားဟောပြောတော်သူဖြစ်သောငါကိုသတ်ရန်သင်တို့ကြံစည်နေကြသည်လို့ပြောတာဒါလည်းပဲကျွန်တော်တို့အတွက်ထောက်ရှုစဉ်းစားစရာပဲဟောငါဖျားတရားရှိတဲ့လူတယောက်ပဲပါလာပဲဖြစ်ဖြစ်ပဲဖျားပဲကိုးကွယ်ကိုးကွယ်ကိုးကွယ်တော့ဖျားရဲ့သာသမီပိတတ်တော်သူသည်ကိုးကွယ်တော့ဖျားရဲ့သွန်သင်ချက်ရန်ရန်လိုက်နာတဲ့သူဖြစ်မယ်ဂျူးလူမျိုးတွေကသူတို့ကိုသူတို့အာဗြံရဲ့သားအာဗြံရဲ့သမီး ဖြစ်တယ်စသဖြင့်ပြောနေတယ်ဆိုအာဗြဟံဒီဘယ်လိုသွန်သင်ခဲ့တယ်အာဗြဟံဘယ်လိုသက်ရှင်ခဲ့တယ်လဲအာဗြဟံလူမမသားဘူးအာဗြဟံဒီလူတွေကျိုးကွဲအောင်မလုပ်ဘူးအာဗြဟံဒီဘယ်တော့မှအပြစ်ဒုစရိုက်မလုပ်ဘူးအာဗြဟံဒီလူတွေအများရန်ချစ်ချစ်ချစ်ချစ်နေနိုင်ဖို့ကြိုးစားတယ်လှုပ်ခဲ့ပုံကဖြစ်တယ်ဆိုတော့အာဗြဟံသားသမီးဆိုတော့ကအာဗြဟံသားသမီးအာဗြဟံကဲ့သို့ပဲမိသက်တာကိုမရှင်းတမ်းလို့ရှင်အာဗြဟံသားသမီးလို့ပြောနေတာဒါအတိတ်ပဲတော့မရှိဘူးထွင်းလို့ဆိုပဲဘာသာတိုင်းဘာသာတိုင်းမှာလည်းပဲမိမိတို့ရဲ့ဖခင်ရဲ့တုံသင်ချက်တွေရှိကြတာပဲဆိုတော့မိမိတို့ရဲ့ဖခင်အသီးသီးရဲ့တုံသင်ချက်အတိုင်းတကယ်တမ်းလေးလေးနက်နက်လိုက်နာတဲ့သူတွေဆိုလို့ရှင်မကောင်းတာကိုရှောင်တာပေါ့ကောင်းတဲ့ຢာတွေကိုဆောင်ပြီးတော့နောက်ဖြူအောင်စိတ်ကိုထားကြတဲ့သူတွေဖြစ်တင်တယ်မကောင်းမှုရှောင်ကောင်းမှုဆောင်ကျူအောင်စိတ်ကိုထားဆိုတာအဲ့ဒီစကစုဟာဘယ်ဘာသာမဆိုလူတိုင်းအတွက်ကျင့်ရမယ်အကျွမ်းဝင်တဲ့စကစုတစ်ခုဖြစ်တယ်ဘယ်သူပဲဖြစ်စီဒါကြောင့်ဘယ်ဖျားကမှလူတတ်တာကောင်းတယ်မပြောဘူးဘယ်ဖျားကမှသူများပစ္စည်းခိုးတယ်ဆိုတာကောင်းတာမပြောဘူးဘယ်ဖျားမှသူများသားသမီးပြစ်မှားတယ်ဆိုတာကောင်းတာမပြောဘူးဘယ်ဖျားကမှလူတွေကိုမငိမ့်ချောင်းလှုပ်တာကောင်းတယ်လို့မပြောဘူးဒီတော့ကဖျားရဲ့သာသမီပိတရင်ဖျားတရားရှိတဲ့လူတကယ်မှန်လို့ရှင်ဘာသာတရားကိုင်းရှင်းတဲ့လူတကယ်မှန်လို့ရှင်ဒီနေ့ဒီကဘာကြီးဟာငြိမ်းချမ်းမှုအတိုင်းအတာတစ်ခုနေနဲ့ဖြစ်ဒီလာမှာဖြစ်တယ်ဖျားရှင်အားလုံးကိုကောင်းကြီးပြပါစေ